စစ်ကောင်စီရဲ့နိုင်ငံခြားငွေကြေးလျှော့သုံးရေးအစီအစဉ်ပေါ်တုံ့တက်ချက်ဖြစ်ပါတယ်စစ်ကောင်စီကနိုင်ငံခြားငွေလျှော့သုံးနိုင်ဖို့ချွေတာရေးဆိုင်ရာအစီအစဉ်တချို့ကိုကြာသပတေးနေ့ကပြုလုပ်တဲ့2023-24ဘဏ္ဍာရေးနှစ်ဘတ်ဂျက်ဆွေးနွေးပွဲမှာချပြခဲ့ပါတယ်အဓိကကတော့73စီကိုတတ်နိုင်သမျှလျှော့သုံးဖို့နဲ့ဒီအကြောင်းကိုဘဏ္ဍာရေးကော်မတီဒုတိယဥက္ကဋ္ဌဖြစ်တဲ့စစ်ကောင်စီရဲ့ဒုဥက္ကဋ္ဌဒုဗိုလ်ချုပ်မှူးကြီးစိုးဝင်းကတင်ပြခဲ့တာပါလာမယ့်ဘဏ္ဍာရေးနှစ်အတွက်စစ်ကောင်စီရဲ့ဘတ်ဂျက်ဆိုင်ရာဆွေးနွေးမှုနဲ့ပတ်သက်ပြီးဘဏ္ဍာရေးဆိုင်ရာကျွမ်းကျင်သူတွေတချို့နဲ့စီးပွားရေးလုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့တကဘာလုံး73စီဈေးတက်နေတဲ့နိုင်ငံသားကတင်သွင်းရတာမို့နိုင်ငံသားငွေလျှော့ချရေး73စီကိုအုတ်ချုပ်ရေးမှရောလုပ်ငန်းသုံးချက်ပါနိုင်တဲ့လောက်လျှော့သုံးချေချဖို့ဒုဗိုလ်ချုပ်မှုကြီးကဒီဘတ်ဂျက်တင်ပြညှိနှိုင်းပွဲလဲရှင်းပြခဲ့ပါတယ်ဒီစီဝေးရဲ့ထူးခြားမှုပေါ်အမေရိကန်ရောက်စီးပွားရေးပညာရှင်ဦးစိန်ထေကအ
ဲ့ဒီမှာတချို့ဟာတွေကိုချွေတာပါဆိုတာပြောတာဘယ်လိုဟာတွေကိုချွေတာမှာလဲဆိုတာအကြမ်းမြင်တော့ပြောတယ်ဥမာရုံးသစ်တွေမဆောက်နဲ့နောက်ဒီကလလိုအပ်တဲ့ luxury ဟာတွေမိုးရောက်ဒါတော့သူတို့ရောင်းငွေပေါ်မှာမူတည်ပြီးတော့လေရောင်းငွေကိုတော့မလို့ပြောတယ်ရောင်းငွေကလည်းအားလုံးကတိတဲ့အတိုင်းနည်းနေပြီဆိုတော့သူတို့ရဲ့ဒီနှစ်မှာလားဦးမဲအောင်လားကိုယ်တိုင်ပြောတာကနိုင်ငံတော်မှာသူတို့ဥပဒေစိုးမိုးတဲ့သူတို့အုပ်ချုပ်နိုင်တဲ့ဒေသ50ခန်းတော့ရှိတယ်မြို့နယ်ပေါင်း300ကျော်မှ100ကျော်ပဲရှိတော့တယ်ဆိုတော့စဉ်းစားကြည့်ရငွေလည်းနေပြီရငွေနေရင်30လည်းနေတော့မှာပဲအဲ့တော့ဒီဘယ်ပုံစံနဲ့လုပ်မလဲဆိုတာတော့သူတို့အသေးစိတ်ထွက်လာတဲ့ခါမှာပြန်ပြီးတော့သုံးတန်းတော့ပို့ကောင်းတယ်လောလောဆယ်အနေထားရဆိုတော့ဒီတိုင်းလျှော့ချမယ်ဆိုရင်ပြည်သူလူထုရဲ့အစဝင်နေအပဝင်တိုင်းပြည်တို့တဲ့ပုံမျိုးကိုလုပ်နိုင်တဲ့စွမ်းဟာရှိမဲ့ပုံစံနဲ့ဘတ်ဂျက်ထွက်လာမဲ့ပုံစံတော့မရှိဘူး
အဲ့ဒီတော့ဘာကြောင့်အခုလိုခြေတားရေးစီစဉ်မျိုးဖြစ်လာနေပုံကိုအမီမပေါ်လို့တဲ့မြန်မာစီးပွားရေးလုပ်ငန်းရှင်က
ဒီဘဏ္ဍာရေးနှစ်ကိုသွားလူငွေရရှိနေတယ်ဆိုတဲ့သဘောမျိုးတွေ့ရတယ်ဗောလေသူတို့ပြောပုံရဆိုလို့ရှိရင်တော့သူလူငွေတွေကိုအင်းနိုင်သမျှငဲအောင်ခြေတားရေးသဘောမျိုးပြောတာဗောဗျာဒီ export အနေမရဘူးဗောဒီဒေါ်လာဝင်ငွေမရှိတဲ့အတွက်ကြောင့် FDI တွေပါရလဲမဝင်တော့တဲ့အခါကျတော့နံပါတ်1ချက်ခြေတားမယ်နံပါတ်2ချက်ကလူတိုင်းသိနေကြတဲ့ဒီစီလင်းနဲ့ဝယ်ယူရေးဗောလေဒီအရေကိုကာဗာဖြစ်ဖို့လုပ်တဲ့ဒီခြေတားရေးဆက်လာအဓိကက73စီပေါ့လေဆိုတော့ဒီဇယ်ဓာတ်စီတွေကိုသူတို့ခြွေချဖို့ပြောရဲဆိုတဲ့ခါကျတော့ဒီ budget လုံငွေပြပြီဆိုတဲ့ဟာသူတို့မှာဒေါ်လာမရှိတဲ့ခါကျတော့ဒီစီဝယ်တဲ့ဟာကနိုင်ငံခြားငွေအများဆုံးဖြတ်တဲ့ source ဖြစ်နေတာ哦အဲ့ဒါကိုသူတို့ခြွေချနေတာလည်းဖြစ်နိုင်ပါတယ
်အခုလို73စီခြွေချရေးစီစဉ်အောင်အုတ်ချုပ်ရေးပိုင်းမှာဆက်ဖြစ်လာနိုင်ခြေကိုလည်းဥစိန်ထေက
နိုင်ငံသားငွေကရှားပါတော့အဲ့ဒီငွေကိုခြွေတာဖို့တဲ့သူတို့ဌာနဆိုင်ရာကသုံးနေတယ်ရင်းဘုံဘောလုံးသုံးတာလေးပေါ့ဗျာအုတ်ချုပ်ရေးတဲ့ကကားစီးတို့ပါလောင်စာစီးသုံးတဲ့နေရာတွေမှာချော့မယ်အဲ့ဒါမျိုးကိုပြောတော့သူကအကြမ်းမြင်မယ်ဒါကြောင့်ကျွန်တော်တိုင်းပြည်တစ်ပြည်မှာဘတ်ဂျက်ရေးရရောက်လာရင်ဘတ်ဂျက်မှာသက်ဆိုင်ရာကော်ပိုရေးရှင်းတွေဝန်ကြီးဌာနတွေကနေစီစစ်တင်ပြလိုက်တာကိုဗန်ဒန်ဝီဌာနကပထမဆင့်သုံးသပ်ပြီးတော့မှအဲ့ဒါကိုညှိနှိုင်းတဲ့စီဝေးအဲ့ဒါကိုမှသူတို့ဘာလို့လဲဆိုဒါလေးကိုအပြုလုပ်ဖို့ပေါ့တကယ်တော့ကဒီမိုကရေစီနိုင်ငံတွေမှာဆိုဘတ်ဂျက်ကဝန်ကြီးဌာန Administration ကသူကစီမံပြီးလွှတ်တော်ကိုတင်ရတယ်ဗျလွတ်တော်အဲ့ဒီမှာကြီးချက်စီစစ်ပြီးတဲ့ခါမှာအကြီးကြီးကလည်းဗမာနိုင်ငံမှာလွှတ်တော်မရှိတော့ဘူးအခုကတော့သူတို့ကအဲ့ပုံစံလုပ်တာဒါကြောင့်မလိတ်တပတ်လုပ်တာပဲ
ဒီနေရာမှာလုပ်ငန်းသုံးပုဂ္ဂလိကဘက်ပေါ်ဆက်ရောက်လာနိုင်ခြေကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ဒီစီဝေးပြီဆိုလို့ရှိရင်တော့နံပါတ်1ကတော့ငွေလွှဲတာပေါ့ဗျာဒီငွေလွှဲခွင့်ကိုကန့်သတ်လိုက်တာမျိုးဒါကတော့အယူအရှင်းဆုံးနဲ့အသက်မထွက်ဆုံးပေါ့ဗျာအဲ့လိုမျိုးဒီငွေကြေးအထွက်ကိုကန့်သတ်တယ်ဆိုလို့ရှိရင်လည်းဒါစီးဝယ်လို့မရတော့ဘူးပေါ့လေအဲ့ဒီခါကျတော့ဒီမောင်ကိုဒီယူရီးယားတို့ဘာလို့ဘက်ကနေတရုတ်ပြည်ဘက်ကနေမောင်ကိုဟာတော့တခုတော့ဖြစ်လာနိုင်တော့ဖြစ်လာနိုင်တယ်ဒါပေမဲ့ဘော်ဒါကနေဝင်လာတဲ့ဟာကိုတရားဝင်ပေးဝင်နေပဲထားအောင် overhead cost ဒီ logistic transportation ကများတဲ့အတွက်ကြောင့်စီးစီးကတော့တက်သွားမှာပဲ
အဲ့ဒီတော့ဒီကနေလက်ရှိအနေအထားအရဆက်ဖြစ်လာနိုင်ခြေကိုလည်းဥစိန်ထေက
တိုင်းပြည်တို့တဲ့ပုံမျိုးရဲ့အတွက်သုံးမဲ့သုံးစိတ်ကြီးချော့ချပြီးတော့သူတို့စပိုက်ဖြစ်ဖို့သူတို့အာနာတီနေဖို့အတွက်စစ်တပ်အတွက်ဆက်လက်နဲ့ပြည်စည်းဝင်မဲ့ဟာတွေနဲ့လောင်စာစီတို့ပေါ့အခုဆိုလေးမန်းနဲ့ဘုံကျဲနေအဲ့ဒီဟာမျိုးတော့သူတို့ဦးစားပြီးကျွန်တော်ကတော့မဖြစ်မနေဟာတော့တန်မာတော့ပဲသုံးမယ်လို့ကျွန်တော်ထင်ပါတယ
်အခုခြေတားရေးအစီအစဉ်အောက်မှာနောက်ရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းအမည်မပေါ်တဲ့လုပ်ငန်းရှင်က
ရုရှားကနေစီဝယ်ဖို့ဆိုတဲ့အခါ73စီခြေတားရေးတို့ဘာလို့ကတော့ကျွန်တော်ထင်တယ်အလန်းဝေးနေတယ်နောက်ပြီးတော့ဗမာပြည်မှာလည်းအခုတော်တော်စရာအကုန်လုံးကနေနိုင်အောင်နေတတ်အောင်ကြိုးစားပြီးတော့နေနေရတာ哦အဲ့ဒါခြေတားရေးနဲ့လည်းအတူတူပါပဲအဲ့တော့လုပ်ငန်းရှင်တွေလည်းသူတို့တက်နိုင်တဲ့လောက်ခြေတားနေရတာပဲလေအဲ့ဒါအရှင်းသိကြောင့်ဖြစ်ပေါ်လာတဲ့ဒီ inflation ကြောင့်သူတို့တွေလည်းခြေတားပြီးတော့အားလုံးလုပ်နေရတာ哦ဒီကြိုက်ပို့ပြီးတော့ခြေတားလို့တော့
မရနိုင်ကောင်းသောဘူးလို့ကျွန်တော်ထင်တာပါပဲ။တကယ်တော့တခြားနိုင်ငံများမှာလည်းစီးပွားကြငွေကြေးဖောင်းပွားလာပေမဲ့မြန်မာမှာတော့ပြည်တွင်းစစ်ပွဲတွေကြောင့်နိုင်ငံခြားယင်းနှုတ်နယ်မှုပါလမ်းဝေလာပြီးနောက်ဆုံးပြည်သူများတန်ပိနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ။